ရုရှားနိုင်ငံတစ်လွှာကမြို့ပေါင်း50ကျော်မှာယူကရိန်းကိုဝင်ရောက်တိုက်ခိုက်တဲ့သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်ဆန္ဒပြသူထောင်ပေါင်းများစွာအဖမ်းဆီးခံခဲ့ရတယ်လို့ရုရှားပြည်ထောင်စုဝန်ကြီးဌာနကရောဆန္ဒပြမှုစောင့်ကြည့်မှတ်တမ်းတင်တဲ့OVD Info လွတ်လပ်တဲ့အဖွဲ့ကပါတင်းငင်းနေလို့ပြောပါတယ
်။ဟုတ်ကဲ့ COVID ရောဂါကို
။ဒီပေါင်း53ရောင်မှာလူပေါင်း3895ရောက်ကိုဆန္ဒပြနေခြင်းမှာဖမ်းဆီးသွားတာဖြစ်ကြောင်း OVD Info ကပြောပါတယ်။ဒါအပြင်ရဲစခန်းတွေမှာသူတို့ဖမ်းထားတယ်လို့ထုတ်ပြန်ထားတဲ့စာရင်းထက်အဖမ်းခံရသူအရေးတော့ကပိုပြီးများနိုင်တယ်လို့လည်းပြောပါတယ်။မော်စကိုမှာအဖမ်းခံရသူ1900ရှိပြီးစိန့်ပီတာစဘတ်မှာတော့950ရှိတယ်လို့ရုရှားပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရအာရီနာဗော့ကပြောပါတယ်။မော်စကိုမှာခွင့်ပြုချက်မရဘဲဆန္ဒပြတဲ့လူ2500ထဲမှာဒီ1900ကိုဖမ်းဆီးခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။မော်စကိုနဲ့စိန့်ပီတာစဘတ်မြို့ကြီးတွေမှာတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေကစစ်ကောင်မလိုလားကြောင်းဆက်ဆရာကောင်းကြောင်းကြွေးကြော်နေတဲ့ဗီဒီယိုတွေကိုအတိုက်ခံတက်ကြဆုတ်ရှားသူတွေရဲ့social media တွေမှာတွေ့နေရပါတယ်။ရုရှားတိုက်ခံ Alexei Navalny ကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုကမ္ဘာတစ်လောကစန့်ကွက်ဖို့အတွက်ပန်ချားခဲ့တဲ့နောက်ပိုင်းရုရှားနိုင်ငံတည်းမှာသာမကအိန္ဒိယနဲ့ Kazakhstan နိုင်ငံတွေအပါအဝင်ပြည်ပနိုင်ငံတွေမှာလည်းစစ်ဆန့်ကျင်ရေးဆန္ဒပြမှုတွေရှိလာပါတယ်။